အမေရိကန်နိုင်ငံဘော့စတွန်မြို့မှာအခြေစိုက်တဲ့ Foley Hodge ဥပဒေအကျိုးဆောင်ကုမ္ပဏီဟာနိုင်ငံတကာဥပဒေနဲ့အချုပ်အခြာအာဏာပိုင်နိုင်ငံတွေကြားအငင်းပွားမှုတွေကိုအတိအကထားဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်လုပ်ငန်းတစ်ခုဖြစ်ပါတယ်။ Foley Hodge ကုမ္ပဏီဟာ2012ခုနှစ်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေပိုင်နဲ့အငင်းပွားတဲ့အမှုမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကိုးစားပြုပြီးရှောက်လဲချက်ပေးခဲ့တဲ့ကုမ္ပဏီလည်းဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုမှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့ကြအောင်ခိုင်လုံတဲ့အသက်တွေထောက်ထားတွေရှိမရှိဆိုတာကို Foley Hodge အဖွဲ့ကဥဆောင်ရှင်နေ Paul Reichler ကို RFA ကနိုဝင်ဘာလ22ရက်နေ့မှာမေးမြန်းခဲ့ရမှာသူကအခုလိုပြောပါတယ
် The evidence is plentiful
ဒါနဲ့ပတ်သက်ပြီးတက်တည်အထောက်အထားတွေအများကြီးရှိနေပါတယ်အချက်လက်ရှာဖွေရေးအဖွဲ့တွေကုလသမဂ္ဂအထူးကိုယ်စားလှယ်တွေလူ့အခွင့်အရေးအဖွဲ့တွေကထုတ်ပြန်ထားတဲ့အစီရင်ခံစာတွေအများကြီးရှိပါတယ်ဂျိုဒုကရိုက်ထားတဲ့ဓာတ်ပုံအထောက်အထားတွေလည်းအများကြီးရှိပါတယ်ဒါအပြင်မြန်မာတပ်မတော်နဲ့အစိုးရတာဝန်ရှိသူအချို့ရဲ့ပြောကြားချက်တော်တော်များများအရာလဲမြန်မာနိုင်ငံရဲ့ယူရချက်ဟာရိုဟင်ဂျာတွေကိုလူမျိုးစုတစ်စုလုံးဒါမှမဟုတ်တစိ့တစ်ပိုင်းကိုဖျက်ဆီးပစ်ဖို့ဖြစ်တဲ့အကြောင်းထင်ရှားပါတယ်ဒီထောက်ထားတွေဟာအလွန်မှပဲခိုင်မာတဲ့အတွက်ဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်ကို ICJ တရားရုံးအနေနဲ့လက်ခံလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်လို့ပြောသွားတာပါဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုအခုလို ICJ တရားရုံးမှာဆွဲဆိုထားတာဟာနိုင်ငံတကာနိုင်ငံရဲ့အထောက်အကူအာဏာပိုင်ဆိုင်မှုကိုချိုးဖောက်ရာရောက်တယ်ဆိုတဲ့မြန်မာနိုင်ငံဘက်ကပြောကြားချက်အပေါ်ကိုလည်းသူကမြန်မာနိုင်ငံဟာအရင်ဘာမာနာမည်နဲ့ရှိစဉ်ကတည်းကကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ convention သဘောတူညီချက်တွေကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်အရအဖွဲ့ဝင်နိုင်ငံတွေဟာဘယ်လူမျိုးစုအပေါ်မှာမဆိုလူမျိုးတုံးတပ်ဖြတ်မှုတွေမဖြစ်အောင်ကာကွယ်ဖို့တာဝန်ရှိသလိုပဲဒီသဘောတူညီချက်အခန်းကိုရလူမျိုးတုံးတပ်ဖြတ်မှုတွေမဖြစ်အောင်ကာကွယ်ဖို့ပြက်ကွက်ခဲ့တယ်လို့ဆွဆွဲခံရရင်လဲ ICJ တရားရုံးရဲ့စီရင်ဆုံးဖြတ်ခွင့်ကိုပါလက်ခံဖို့အလိုလျောက်သဘောတူပြီးသားဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံဘက်ကဒီသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်ကို ICJ တရားရုံးမှာအဆုံးဖြတ်ခံယူရဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုချိုးဖောက်ရာမရောက်ပါဘူးလို့သူကပြောသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအရသာအစိုးရဟာစစ်တပ်ပေါ်ဩဇာတရားမှုမရှိပေမဲ့စစ်တပ်ကကျူးလွန်တဲ့ပြစ်မှုတွေအတွက်မြန်မာနိုင်ငံလုံးကိုတရားစွဲဆိုထားတာဟာတရားမျှတမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့လေသူက
The army is part of the state. The civilian government is part of the state. The state is responsible for the behavior of its officials. The state is responsible for the behavior of its agents of its
အရသာအစိုးရပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်အားလုံးဟာနိုင်ငံအစိတ်ပိုင်းဖြစ်ပြီးဒီအဖွဲ့အစည်းတွေရဲ့လုပ်ရည်တွေအတွက်နိုင်ငံမှာတာဝန်ရှိပါတယ်။မြန်မာအစိုးရရဲ့တစိတ်ပိုင်းကလူမျိုးတုံးတပ်ဖြတ်မှုကိုဆန့်ကျင်ရုံနဲ့တခြားအစိတ်ပိုင်းကကျူးလွန်မှုကိုပြက်ပြဲသွားမှာမဟုတ်ပါဘူးလို့သူကပြောသွားတာဖြစ်ပါတယ်။ Foley Hodge ရှေ့နေအဖွဲ့အနေနဲ့ဒီအမှုကိုအနိုင်ရအောင်ဘယ်လိုလှုံ့ဆော်သွားမလဲဆိုတာနဲ့ပတ်သက်လို့တော့ Mr. Paul Reichler ကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။ဂမ်ဘီယာနိုင်ငံရဲ့အမှုဖွင့်တိုင်ကြားချက်ကို Netherlands နိုင်ငံ The Hague မြို့မှာဒီဇင်ဘာလ10ရက်နေ့မှာပထမဆုံးအကြိမ်အနေနဲ့ကြားနာမှာဖြစ်ပါတယ်။အဲ့နောက်ဒီဇင်ဘာလ17ရက်မှာတော့တရားစွဲဆိုခံရတဲ့မြန်မာနိုင်ငံဘက်ကရှောက်လဲချက်တွေကိုကြားနာမှာဖြစ်ပါတယ်ခင်ဗျာ။